တရုတ်နိုင်ငံတဝမ်းမှာတော့ဒီကနေ့ကြာရောက်တဲ့တရုတ်ရိုးရာနှစ်သက်ကူနေ့ကိုပျော်ပွဲရှင်ပွဲတွေနဲ့ချင်းချိတ်သေးကျင်းပနေကြပြီးနဂါနှစ်သက်ကိုကြိုဆိုခဲ့ကြပါတယ်။ဒီကနေ့စနေနေ့ဟာတရုတ်နှစ်သက်ကူနေ့ဖြစ်ုံမကဖေဖော်ဝါရီလ10ရက်ကနေ18ရက်နေ့အထိကျင်းပလေ့ရှိတဲ့နေဦးရသည်အားလည်းရဲ့ပွဲတော်တရားဝင်စတင်တဲ့ပထမဆုံးနေ့လည်းဖြစ်တာမို့တရုတ်နိုင်ငံသားတွေတန်းတဲ့ချီခီးသွွာလာကြတဲ့အချိန်လည်းဖြစ်ပါတယ်။ဒီရက်ပိုင်းကာလတွေအတွင်းမှာတရုတ်နှစ်ကူအားလည်းရဲ့အတွက်ခီးသွွာလာသူပေါင်းကတန်း900လောက်ရှိတယ်လို့တရုတ်ဆိုရသတင်းတွေကဖော်ပြပါတယ်။တိဘက်ယဉ်ကျေးမှုမှာလည်းဒီကနေ့ဟာ2150ခုနှစ်စတင်တဲ့နှစ်သက်ကူနေ့ဖြစ်ပါတယ်။တိဘက်လူမျိုးတွေအများစုခိုးလုံနေထိုင်နေတဲ့အိန္ဒိယနိုင်ငံဒရမ်ဆလာမြို့မှာဒီကနေ့တန်ဃာတွေဥဆောင်ပြီးတော့ပြပရောက်တိဘက်တွေနဂါးနှစ်သက်ကိုကြိုဆိုကြပါတယ်။အလားတူထိုင်ဝမ်မလေးရှားစင်ကာပူဗီယက်နမ်ကိုရီးယားစတဲ့အာရှနိုင်ငံတွေဒေသအများပြားမှာလည်းတရုတ်နှစ်ကူပွဲတော်တွေကိုရွေ့ရလိုက်ကျင်းပကြပါတယ်။နိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေကြုံနေရတဲ့မြန်မာနိုင်ငံမှာတော့အရင်နှစ်တွေမှလိုစီစီကားကားမရှိဘဲအချင်းယုံသာကျင်းပကြပါရဲ့ရှင်။